ီပထွက်အလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေများလာနေချိန်မှာပဲကျွမ်းကျင်လုပ်သားတွေကလွဲပြီးပြည်ပထွက်ခွင့်မပြုဖို့စစ်ကောင်စီအလုံသမားရေးဌာနကညွှန်ကြားလိုက်ပါတယ်။လောက်ခလားစာနဲ့အခွင့်အလန်းတွေအတွက်ပြည်ပထွက်အလုံလုံးကြသူတွေများလာတာကြောင့်ပြည်တွင်းမှာလုပ်သားရှားပါးနေချိန်မှာပဲမြန်မာအလုံသမားရေးဌာနကပြည်ပအလုံကန်ဝန်ဆောင်မှုလုပ်ငန်းတွေကိုညွှန်ကြားလိုက်တာပါ။မြန်မာနိုင်ငံကအလုံသမားရေးရန်ကုန်ကတင်ပို့ထားတာကိုအခြေခံပြီးကိုစော်မှုကြောင့်တင်ပြထားပါရခင်ဗျာ။
ကျွမ်းကျင်လုပ်သားကလွဲပြီးအခြေခံအလုပ်တွေလုပ်မဲ့သူတွေကိုပြည်ပထွက်ခွင့်မပေးဖို့မြန်မာအလုပ်သမားရေးဌာနဘက်ကအလုပ်ကန်ရှာဖွေရေးအေဂျင်စီတွေကိုမကြာသေးခင်ကပဲညွှန်ကြားခဲ့ပါတယ်။ပြည်တွင်းစက်မှုဆောင်ကအလုပ်သမားတွေပြည်ပကိုအလုံးအရင်လိုက်ထွက်ခွာနေချိန်မှာပဲအခုလိုကြေညာချက်ထွက်ပေါ်လာတယ်လို့လည်းအလုပ်ကန်ဝန်ဆောင်မှုအေဂျင်စီတချို့ကပြောပါတယ်။မြန်မာနိုင်ငံလုပ်သားများကျွမ်းကျင်မှုစံတတ်မှတ်ရေးအဖွဲ့ NSSA ရဲ့အတိမတ်ပြုလက်မှတ်ရရှိထားပြီးသူကိုပဲကျွမ်းကျင်လုပ်သားလို့သတ်မှတ်ပြီး MOU စနစ်နဲ့ဆေလွတ်သွားမယ်လို့ပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်။ခေဆော်လုပ်ငန်း၊ကားဆေးမှုလုပ်ငန်း၊ဆက်ချုပ်ကျွမ်းကျင်စတဲ့အောင်လက်မှတ်တွေရရှိထားရမယ်လို့အေဂျင်စီတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်။
ဇနဝါကားကိုသူရှော့တာ။အဲ့ဇနဝါကားကြတော့သူလောကနာကနေနည်းနေပေါ့နော်။ညာတော်ပြရတာကိုလို့ပြတယ်ဇနဝါကားရဲ့ဆက်တာ။ညာရဲ့ဆက်တဲ့ဇနဝါကားရဲ့ဆက်တာ။ဒီဝါကားနေရဟိုနည်းတာပေါ့နော်။ဒီဝါကားလေညာတော်ကနေကိုပါကိုသွားတယ်ဟိုမှာလိတ်ရှာတယ်ကိုယ်စရိတ်လေးယူတာဒါမှမဟုတ်သွားကြတာဟုတ်လား။ဒီဇနဝါကားဆိုရဲဟိုတို့ရေးရေးတစ်ခုပေါ့နော်။အတက်ညာတစ်ခုတက်သွားတယ်ဒီလိုနော်။ပုံရဲ့ဒီပုံကမယ်ပေါ့။ဒါမျိုးပုံစံမျိုးပါ။ဒါဟိုရေးရေးတွေ့ရရင်ဆက်မကြည့်ဘူးလား။
တိုင်းပြည်မှာလုံသားသိမ့်မရှိတော့ဘူးဆိုတဲ့ဆိုရိမ်မှုတွေလည်းဌာနဆိုင်ရာတွေအတွင်းမှာရှိနေတယ်လို့အလုပ်ကန်ရှာဖွေရေးလုပ်ငန်းတချို့ကပြောပါတယ်။ပြည်တွင်းစက်မှုဇုံမှာကျွမ်းကျင်တဲ့အထည်ချုပ်လုံသားဥယျာဉ်ရှာပါလာတဲ့ပြဿနာနဲ့ကြုံနေရပြီးဆိုပြီးမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့အထွေထွေအတွင်းမှုကမကြာသေးခင်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုခဲ့ပါတယ်။စက်မှုဇုံတွေမှာတာမန်အလုပ်သမားတယောက်ရဲ့လုံအားကားကညာပိုင်းအထိအချိန်မိုးစင်းရင်တောင်တရက်ကိုကြက်တထောင်ပဲရပါတယ်။ဒါကြောင့်ပြည်ပထွက်ကျင်တဲ့အလုပ်သမားတွေကတဖြည်းဖြည်းများလာတယ်လို့မြန်မာနိုင်ငံအလင်းသစ်အလုပ်သမားသမ္မတများအဖွဲ့ချုပ်ရဲ့တွဲပဲ့ဥက္ကဋ္ဌမတ်တင်တင်ဝေက VOA ကိုပြောပါတယ်။
ကျမတို့မြန်မာပြည်မှာရှိနေတဲ့လုပ်ငန်းရှင်တွေကအလုပ်သမားတွေရဲ့လိုအားကနဲ့ထိုက်တန်တဲ့ညီများတဲ့လောက်ခလားစာကိုပေးတယ်ဆိုရင်ဒီလိုမျိုးအလုပ်သမားရှားပါတဲ့ခြေနေကိုဖြစ်လာမှာမဟုတ်ဘူးပေါ့နော်မိသားစုအားလုံးကစာဝတ်နေအတွက်လုံလောက်မှုမရှိတော့ဘူးပေါ့နော်ဒါပြည်ပအိုပဲအဲညီမျိုးစုံနဲ့ရွှေပြောင်းလုပ်သမားဖြစ်ထွက်ခွာပြီးလုပ်ကင်ကြရတယ်ပေါ့နော်အဲနှိစက်ရဆိုဒီထိုင်းနိုင်ငံဘက်လာတာတွေရှိတယ်နောက်တော့တရုတ်ပြည်ဘက်ကိုမူဆေရနဲ့တစ်စစ်သွားပြီးရောအလုပ်လုပ်တာတွေအခုပုံမူများလာတယ်ပေါ့နော
်စစ်ကောင်စီဟာပြည်ပထွက်ပြီးအလုလုနေတဲ့မြန်မာနိုင်ငံသားတွေစီကနေငွေပြန်ဝင်မလာလို့နီလန်မျိုးစုံနဲ့တရားဝင်ငွေလွှဲလာအောင်စီယုံနေပါတယ်ဗန်တွေကနေတရားဝင်ငွေပြန်လွှဲမယ်ဆိုရင်လျှက်စစ်ကားနဲ့ဆိုင်ကယ်တွေတင်သွင်းခွင့်ပေးမယ်လို့တန်ယုံတွေကနေဒီရပိုင်းတဲ့ကြေညာထားပါတယ်အပီပီဆိုင်ရာအလုသမားရေးအဖွဲ့ချုပ် ILO ရဲ့အခုနှစ်စီရင်အရာဆိုရင်ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားကနှစ်တန်းရှိပြီးအများဆုံးလို့ယူဆနိုင်ပါတယ်။တရားဝင်ထက်တွက်မထားတဲ့အရေးအတွက်ကလည်းနှစ်တန်းနီးပါးရှိနိုင်တယ်လို့အလုပ်သမားရေးရာအဖွဲ့တွေကခန့်မှန်းထားပါတယ်။